COVID-19 ယောဂါကူးစက်ခံရသူတိုးလာတာနဲ့အမျှချမှတ်ထားတဲ့ကပ်ယောဂါထိန်းချုပ်ကာကွယ်ရေးစီမံချိုးဖောက်သူတွေကိုလည်းနေရာတော်တော်များများမှာအရေးယူတာတွေတိုးလာနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကပ်ယောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲယောဂါကာကွယ်ထိန်းချုပ်ရေးစီကံတွေတိုးမြှင့်ထားရမှာမလိုက်နာသူတွေကိုလည်းဖန်ဆီးအရေးယူမှုတွေတိုးလာနေပါတယ်။ရခိုင်ပြည်နယ်ပြီးရင်ကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာဆိုရင်လည်းမြို့နယ်ခုနှစ်မြို့နယ်မှာမလိုအပ်ဘဲအိမ်ပြန်မထွက်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။အဲ့ဒါအပြင်ညမထွက်ရအမိန်မလိုက်နာသူတွေကိုအရေးယူနေတာမနေ့ကတည့်ရက်ထဲ600ကျော်ရှိတယ်လို့လည်းရန်ကုန်တိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မန္တလေးတိုင်းမှာလည်းညမထွက်ရအမိန်ဖောက်ဖျက်သူတွေကိုအရေးယူတာတွေစတင်နေပြီလို့မန္တလေးတိုင်းလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်ကျော်မင်းကပြောပါတယ်။
ဒီနေ့ကဖမ်းတဲ့အခါမှာအလုံးပေါင်းဟို56ယောက်ဒီမြို့နယ်ဒီခုနှစ်မြို့နယ်မှာညဘက်ထွက်တဲ့လူတွေဖမ်းဆီးရမှာရှိတယ်။ဒါကတော့ပထမပိုင်းခုအလုံးပြန်ပြီးတော့စုပေါင်းပြန်ပေါ်မယ်ပြောမယ်ဆိုရင်ခု25ရက်3လ2020ရနေဒီမှာ31ရက်8လ2020ထိကိုပုံမှန်188နဲ့ဒီခုနညမထွက်ရအမိတ်ကိုချုပ်ဖောက်ပြီးတော့ပုံမှန်188နဲ့ရေးယူရမှုတရားနဲ့ပုံမှန်ရှိပါပုံမှန်188နဲ့ရေးယူတာစုစုပေါင်းရေးယူမှုတရားပုံမှန်ရှိတယ်
စကိုင်းတိုင်းအတွင်းမှာလည်းမေလ25ရက်ကစပြီးမနေ့ကအထိနှာခေါင်းစည်းမတက်ဖဲနဲ့အိမ်ပြန်ထွက်သူတွေကိုကူးစက်ယောဂါကာကွယ်နှိမ်နှင်းရေးဥပဒေနဲ့အရေးယူထားတာ4000ကျော်အထိရှိလာပါပြီ။ယောဂါကာကွယ်ထိန်းချုပ်ရေးစီကံမလိုက်နာသူတွေကိုထိထိရောက်အရေးယူဖို့ပြည်ထောင်စုဝန်ကြီးဌာနကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဒီသတင်းပတ်ထဲအွန်လိုင်းဆွေးနွေးကမ်းမှာတရားပေးထားပါတယ်။ပြည်တွင်းကူးစက်လူနာရှိလာတဲ့မွန်ပြည်နယ်မှာတော့ကိုဗစ်ဗဟိုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်နေပြီးညမထွက်ရအမိန့်နဲ့တခြားဒေသတွေအမိန့်တွေကိုတော့တိကျထုတ်ထားတာမရှိပေမဲ့ယောဂကာကွယ်ရေးအပိုင်းမှာအချိန်မြင့်ဆောင်ရွက်နေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကပြောပါတယ်
။ကျွန်တော်တို့ရှိမှာက17ရောက်ပေါ့နော်။ဖြစ်သွားတဲ့အတွက်ကျွန်တော်တို့တော့ဒလော့ဆယ်မှာဟိုမုပွန်ရက်ကွက်ရဲ။နောက်ကျွန်တော်တို့စကဲကုန်းရက်ကွက်ရဲပေါ့နော်။အဲရက်ကွက်နှစ်ခုတော့ကျွန်တော်တို့ stay home ပေါ့။ stay homeသမထားတယ်ကျွန်တော်တို့မော်ပြည်နယ်ကိုဝင်လာမဲ့ဝင်ပေါက်ပေါ့နော်ဝင်ပေါက်ဆိုတာဒီပဲခူးဘက်ကဝင်လာမဲ့ဝင်ပေါက်မှာဟိုမုတ်ပလင်ပေါ့အဲ့တူမုတ်ပလင်နဲ့တိတ်စရက်မှာဟိုကျွန်တော်တို့တာမက်စကန်နာနှလုံးနဲ့ဂိတ်နှစ်ဂိတ်ဖွင့်ပြီးတော့စီစစ်နေတာရှိတယ်ရခိုင်ကလာတယ်ဆိုရင်တော့ကျွန်တော်တို့ကလောလောဆယ်မှာဟိုကွာဒီထားမယ်ဆွတ်ယူမှာပေါ့နော်ဆက်တယ
်ပြည်သူလူထုကြားကယောဂါကူးစက်ပြန့်နှံ့တာမရှိသေးဘူး။ဩဂုတ်လ10ရက်နေ့နောက်ပိုင်းကစပြီးရခိုင်ပြည်နယ်ကနေပြန်လာသူတွေရှိရင်ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကိုအကြောင်းကြားဖို့ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နာခဲ့ရင်တဘာဝဘေးရနေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တဘာဝဘေးရနေတဲ့စီမံခန့်ခွဲမှုဥပဒေမှာဘယ်သူမှဆိုဆန့်စစ်ချက်မပြုလုပ်ဖဲနဲ့ပေါ်ဆစွာဆောင်ရွက်တာဘေးရနေတဲ့တခုခုကြားနိုင်တာကိုသိလို့ဖြစ်စေတမင်လို့လို့ဖြစ်စေတဘာဝဘေးရနေရနဲ့ကြုံရတာဒါမှမဟုတ်ရင်လည်းကြုံရအောင်အကြောင်းရင်းတွေဖန်တီးတယ်ဆိုရင်၃နှစ်ထက်မပိုတဲ့ထောင်နှံငွေတန်းဒါမှမဟုတ်ပြစ်ဒဏ်နဲ့စနှုန်းချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ရှင်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်